Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်နိုဝင်ဘာလ29ရက်တောက်ချနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိရရောက်ဆောင်ရွက်ဖို့ဖိအားပေးတဲ့အနေနဲ့နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေဒီနေ့ပဲဩစတြေးလျနိုင်ငံမှာဆက်လိုက်ပါတယ်။ဘင်္ဂါဒေ့ရှ်ရောရိုဂျာဒုက္ခသည်တွေကိုဗာရှန်ရှားကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေ့လာခဲ့ခဲ့လို့ရကြောင်းကုလသမဂ္ဂအစီအမံရရှိတယောက်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်ရရှင်နေနာဆင်ရမယ်ထိတ်တဲရောက်မြန်မာသတင်းလွှာတွေမှာတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အခါမှာလိုအပ်တဲ့အချက်လက်ထောက်ထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်
အိုဆေးရစွာမှုကိုနေရှင်ရဲ့ဆက်ကျူးလွန်ထားတဲ့ဒီဆေးရစွာကောင်တွေကိုနော်တရားမျှတမှုတွေနေပြီးတော့အရေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ
်ရခိုင်ပြောခွင့်ရခိုင်ဒုက္ခပါရှင်နောက်ပိုင်းပြေစုံနာဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်မန်ဝါကျေးရွာထဲမှာတော့ဒီကနေ့မနက်ပိုင်းလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့တာကြောင့်ရွာသားတွေတေဆုံဒဏ်ရာရတာရရှိခဲ့ပါတယ်ဒီသတင်းချက်လက်အမှန်အမှားတွေခွဲခြားနိုင်အောင်လို့ Facebook Messenger ကနေတဆင့်မေးမြန်းစီစစ်နိုင်မဲ့ Messenger Bot တစ်ခုကိုလည်းဒီမြမ ICT အဖွဲ့ကနေဒီကနေ့မိတ်ဆက်လိုက်ပါတယ်ဒီလိုမျိုးသတင်းတွေနဲ့အတူဒီစီးကိန်းအကစားပြိုင်ပွဲရဲ့နောက်ဆုံးရသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိထိရောက်ဆောင်ရွက်ဖို့ဖိအားပေးတဲ့အနေနဲ့နောက်တစ်ကြိမ်နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေဒီနေ့ပဲဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်လိုက်ပါတယ်ဩစတြေးလျဆွေးနွေးအနေနဲ့ကြောင်မီးတွေရင်းနှီးနဲ့တဘောတံငွေ24စီမံကိန်းနဲ့မလို့အောင်တောင်းဆိုတဲ့အနေနဲ့ရန်နဲ့ချီတဲ့ဆန္ဒပြသူတွေ New South Wales ပြည်နယ်က Liberal Party ရင်းချုပ်ရှေ့စုဝေးဆန္ဒပြလိုက်ကြတာပါဆွေရမျိုးကရာသီဥတုပြောင်းလဲမှုတက်ဖြစ်ရေးလှုပ်ရှားသူအသက်16နှစ်ရွယ် Greta Thunberg ရဲ့စော်ဝါချက်အတိုင်းဩစတြေးလျကတခြားမျိုးတော်တော်များလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်မူကောင်မှုအပူချိန်မြင့်တက်မှုတွေကြောင့်နိုင်ငံထဲမှာတတလတော်မီတွေအကြီးကျယ်လောင်ကျွမ်းတာကိုဆန္ဒပြကြောင်းသူကြောင်းသားတွေကမိမောင်းထုတ်ပြခဲ့ကြပါတယ်အမေရိကန်ပြည်သူမှလည်းနယူးယောက်မြို့ကနေလော့စ်အန်ဂျလိစ်မြို့ထိနိုင်ငံတော်ဆန္ဒပြပွဲတွေလုပ်ဖို့လူငယ်တွေစီစဉ်ထားကြတာပါကျေးဇူးတော်နေ့အဖြစ်ကွန်ပျစီတွေကိုအကြီးအကျယ်ဈေးရရောင်းတဲ့ Black Friday တောက်ချန်နေ့မှာ Black Friday Strike ဆိုပြီးသဘောပေါက်ခြင်းမထိခိုက်စေမဲ့စီးပွားရေးလုပ်ငန်းတွေလုံဆောင်အောင်တောက်ဆူဆန္ဒပြဖို့လည်းစီစဉ်ထားတာဖြစ်ပါတယ်
အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအကြီးအကျယ်ကျုံးနေတဲ့အီရန်နိုင်ငံမှာဝန်ကြီးချုပ်အက်ဒယ်အဗ်ဒူမာဂဒီယာရုကနေနှုတ်ထွက်မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။အီရန်လွှတ်တော်ကိုနှုတ်ထွက်စာတင်မယ်လို့ဝန်ကြီးချုပ်ကကြေညာခဲ့တာပါ။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့လူပေါင်း40ကျော်တေဆုံးခဲ့ပြီးနောက်တည့်မှာပဲလွှတ်တော်မှာနှုတ်ထွက်စာတင်မယ်ကြောင်းဝန်ကြီးချုပ်ကြေညာခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်အက်ဒယ်မာဂဒီအစိုးရအပေါ်လွှတ်တော်ကထောက်ခံမှုပေးနေတာပြန်စင်စားဖို့ရှိရိုက်ဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်ဆက်စနီရဲ့တိုက်တွန်းချက်ကြောင့်အခုလိုယာရုကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တယ်လို့ကြေညာချက်မှာပြောထားပါတယ်။လွန်ခဲ့တဲ့တနှစ်လောက်ကမှဝန်ကြီးချုပ်အက်ဒယ်မာဂဒီကိုရွေးချယ်ခန့်အပ်ခဲ့တဲ့လွှတ်တော်အနေနဲ့တခြားဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေစဉ်းစားဖို့အတွက်ဘာသာရေးကောင်းဆောင်ကြီးအယ်ဆက်စတနီကတိုက်တွန်းခဲ့တာပါ။ဆန္ဒပြသူတွေအနေနဲ့ငြင်းငြင်းချမ်းချမ်းတောင်းဆိုတာနဲ့အကြမ်းဖက်တာကိုခွဲခြားတတ်ဖို့လဲတောက်ချာနေကတရားပွဲမှာဘာသာရေးကောင်းဆောင်ကြီးကသတိပေးခဲ့ပါတယ်။ဆန္ဒပြပွဲတွေအတွင်ပုံထုနေတုန်းကတော့နိုင်ငံတောင်ပိုင်းနာဂျက်မြို့မှာရှိတဲ့အီရန်နိုင်ငံကောင်စစ်ရုံးကိုမီးရှို့ဖျက်ဆီးတဲ့အထိဖြစ်ပွားခဲ့ပါတယ်။မီးရှို့မှုကိုဆန္ဒပြလှုပ်ရှားမှုနဲ့မပတ်သက်တဲ့အင်အားစုတွေကကျူးလွန်ခဲ့တာလို့လည်းအစိုးရတာဝန်ရှိသူတွေကပြောနေကြပါတယ်။အစိုးရစန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့လကစလို့အစိုးဆုံးအဖြစ်နဲ့မနေ့တုန်းကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူပေါင်း40ကျော်တေဆုံးခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့မဲတွေကိုပြန်လည်ရွတ်တက်နေတဲ့လုပ်ငန်းစဉ်ကိုရက်ဆိုင်မှုယူကောက်ပွဲမှာရှေ့တန်းရောက်နေတဲ့တမန်လာတူကိုထောက်ခံသူတွေတောင်းနဲ့ချပြီးကပူးမျိုးတော်မှာဒီကနေ့တောင်းဆိုဆန္ဒပြပါရယ်မတမာမှုတွေရှိခဲ့တယ်လို့ဆွဆွထားတဲ့မဲရုံမောင်းတုံးတုံးလောက်ကမဲတွေကိုယူကောက်ပွဲကော်မရှင်ကပြန်လည်ရည်တွက်တာတွေမလုပ်ဖို့အစိုးရဖွဲ့မှုဆောင်ရာရှိချုပ် F2 ဦးဆောင်ပြီးဒီနေ့ဆန္ဒပြပွဲတွေကိုစီစဉ်နေတာပါမဲတွေကိုပြန်လည်ရည်တွက်မယ်ဆိုရင်ရလကပြန်ဖက်ဖြစ်သူလက်ရှိသမ္မတအရှရက်ကာနီအနံ့ရကောင်းလည်းရသွားနိုင်ပါတယ်စက်တင်ဘာ28ရက်နေ့ကကျင်းပခဲ့တဲ့သမ္မတယူကောက်ပွဲမှာမဲမတမာမှုဆွဆွချက်တွေနဲ့နေပြည် ညာပိုင်းဆိုင်ရာချုပ်ဝင်ချက်တွေကြောင့်ကနဦးမဲရလက်တွေကိုရွေးကောက်ပွဲကော်မရှင်ကတရားဝင်မထုတ်ပြန်နိုင်ပေစိုင်းထားရတာပါ။ရွေးကောက်ပွဲမှာရှင်ပြန်ခဲ့တဲ့ကိုယ်စားလှယ်တွေမှာမဲရလက်ရဲ့ထောက်ဝကျော်ဘယ်သူမှမရခဲ့ဘူးဆိုရင်တော့တကြောပြန်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။ကျူတင်ပြင်ဆင်မှုတွေအားနည်းတာနည်းပညာဆိုင်ရာစိန်ခေါ်မှုတွေနဲ့ရွေးကောက်ပွဲကိုဆန့်ကျင်တဲ့တာလီဘန်တပ်ဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြည်ထောင်စုရွေးကောက်ပွဲမှာမဲပေးသူရေထွက်ရလဲအနေဆုံးဖြစ်ခဲ့တဲ့အကြောင်းအာဖဂန်စိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်
။ချာတာရီနီတို့ကကြားရောက်တဲ့ဂျေဇူရော်နီမှာအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုသမ္မတဒေါ်နယ်ထရန့်ကြိုတင်အသိပေးခြင်းရှိပဲတွားရောက်တွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရကတာလီဘန်သဘုံတွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာ၊သဘုံတွေဘက်ကအပြစ်ခတ်ရဆဲဖို့လိုလားနေတာတွေကိုလည်းသမ္မတကခီးစဉ်တွေမှာပြောကြားခဲ့ပါတယ်။ဆက်ရှိနှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်မဲ့သဘောတူညီချက်တရက်ရခဲ့နီးအထိဖြစ်ခဲ့ပြီးမှအမေရိကန်နဲ့တာလီဘန်တို့ကြားတနည်းကြလားဆွေးနွေးမှုတွေရုတ်တရက်ရက်ဆိုင်ခဲ့တာ၃လမပြည့်ခင်မှာပဲသမ္မတထရမ့်အာဖဂန်ကိုသွားခဲ့တာလည်းဖြစ်ပါတယ်။တာလီဘန်တွေကသဘောတူညီချက်ရဖို့လိုလားနေပေမဲ့တကယ်ဖြစ်မဖြစ်စောင့်ကြည့်ရမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အာဖဂန်သမ္မတအက်ရှရစ်ဂန်နီနဲ့တွေ့ဆုံရမှာတော့တာလီဘန်တွေနဲ့အပေးအယူညှိနှိုင်းတဲ့နေရာမှာအပြစ်ခတ်ရဆဲရေးသဘောတူညီချက်ပါဝင်ဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့နိုင်ငံခြားတပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအမေရိကန်နဲ့သဘောတူညီချက်မရမချင်းအပြစ်ခတ်ရဆဲမှာမဟုတ်ဘူးလို့တခြားလုံးပြောနေတဲ့တာလီဘန်တွေဘက်ကတော့သမ္မတထရမ့်ရဲ့ပြောဆိုချက်ကိုလက်တလောတုံ့ပြန်တာမရှိသေးပါဘူး။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒိန်းနေချီရဲ့ရိုင်ဂျာဒုက္ခသည်တွေကိုဗာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေ့လာအခဲခတ်လို့ရတဲ့အကြောင်းကုလသမဂ္ဂအစိုးရရဲ့ရှေ့တယောက်ကပြောဆိုလိုက်ပါတယ်။ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်နေချိန်မှာပဲအခဲခတ်ခွင့်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလီမန့်စ်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါ။စီစဉ်နဲ့ပတ်သက်လို့ပုံမူသိရှိလိုတဲ့အကြောင်းနဲ့တက်တလော့ဆောင်ရထားတဲ့စီမံတွေကိုကုလသမဂ္ဂကကျွမ်းကျင်သူတွေလေ့လာဝင်ပြဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကမ်းလှမ်းထားတဲ့အကြောင်းဗဒကားမြို့တော်မှာဒိန်းတောက်တွေကိုပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့တက်တလော့ကော့ခ်စ်ပဇားဒေသကဒုက္ခသည်စခန်းတွေမှာတိုင်းနဲ့ချီတဲ့ဒုက္ခသည်တွေစုပြုံနေတဲ့အတွက်ကျန်းမာရေးလုံခြုံရေးစိုးရိမ်မှုတွေကြောင့်ခန့်မှန်းချေဒုက္ခသည်တိုင်းလောက်ကိုဗာရှာချာကျွမ်းမှာပြောင်းရွှေ့နေရချထားဖို့စီစဉ်နေတာပါ။ဒါမှလည်းမွန်တိုင်းတင်နိုင်တဲ့အန်ဒီရရှိတဲ့ကျုံးမော်ကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရလှရှာမှုအဖွဲ့ရဲ့အကူအညီပေးအဖွဲ့စည်းတွေကစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေနေရရင်ပြန်ဖို့ရေးမြန်မာစုအနေနဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပေမဲ့လက်တွေ့အကောင့်ထဲမှာပေါ်နိုင်နေပဲဖြစ်နေချိန်မှာပြောင်းရွှေ့နေရချဖို့စီစဉ်နေတာလည်းဖြစ်ပါတယ်။ရိုင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားတဲ့မြန်မာစုရကတော့ဒုက္ခသည်တွေနေရပြင်အစီအစဉ်တွေမအောင်မြင်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတာဝန်ရှိတယ်ဆိုပြီးပြောဆိုထားပါတယ်။
ဂျပန်ဝန်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာအသက်100နှစ်အရွယ်မှာကွယ်လွန်သွားပါတယ်။တိုကျိုဆေးရုံမှာဒီကနေ့ကွယ်လွန်သွားတယ်ဆိုတာကိုတားဖြစ်သူကဒီပြပြောကြားခဲ့ပါတယ်။1982ခုနှစ်ကနေ1989ခုနှစ်အထိဝန်ကြီးချုပ်တာဝန်ယူခဲ့သူနာကာဆိုနီဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျပန်နိုင်ငံကိုအနောက်နိုင်ငံတွေနဲ့အပြေးအဝါဆက်ဆံရေးတည်ဆောက်နိုင်ခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့လည်းစီးရေးအရာခိုင်မာတဲ့မဟာမိတ်နိုင်ငံဖြစ်အောင်လှုံ့ဆော်ခဲ့ပါတယ်။အမေရိကန်ရဲ့သဘောထားအကြီးအကျယ်ကွဲပြားနေချိန်မှာဂျပန်နဲ့အမေရိကန်ကြားလုံခြုံရေးအရာဆက်ဆံရေးခိုင်မာအောင်သူအာရုံစိုက်အားထုတ်ခဲ့တာပါ။ဝင်ကြီးချုပ်ဟောင်းနာကာဆိုနီဟာအမေရိကန်သမ္မတဟောင်းရော်နယ်ရီဂန်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့သူလည်းဖြစ်ပါတယ်။သူ့လက်ထက်မှာဂျပန်ရဲ့ကာကွယ်ရေးအသုံးစိတ်ကိုတိုးမြှင့်ခဲ့တဲ့အပြင်ဒုတိယကမ္ဘာစစ်ပွဲအပြီးအမေရိကန်ရေးဆွဲပေးခဲ့တဲ့ဂျပန်ရဲ့ဖွဲ့စည်းပုံကိုပြင်ဆင်နိုင်အောင်တက်တက်ကြွကြွကြိုးစားခဲ့ပါတယ်။ဂျပန်လူမျိုးတွေအနေနဲ့မျိုးချစ်စိတ်ရှိကြဖို့ရရဲတင်းတင်းတိုက်တွန်းခဲ့တာကြောင့်လည်းဝေဖန်မှုတချို့ကိုရင်ဆိုင်ခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလကရေတပ်အရာရှိတယောက်ဖြစ်ခဲ့တဲ့ဝင်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာဂျပန်ရဲ့ဆုံးရှုံးနေတာမှုတွေကိုအတွင်းကြကြသိရှိခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအပြီးအနှစ်40လောက်အကြာဂျပန်စီးပွားရေးတိုးတက်အောင်မြင်နေချိန်မှာဂျပန်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။2012ခုနှစ်မတ်လမှာတည်ထောင်ခဲ့တဲ့ဂျပန်မြန်မာအသင်းမှာဂျပန်ဝန်ကြီးချုပ်ဟောင်းနာကာဆိုနီလည်းအသင်းတည်ထောင်သူတဦးအနေနဲ့ပါဝင်ခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံကနာမည်ကျော် K-pop ဆိုတော့လူငယ်နှစ်ယောက်ကိုအမျိုးသမီးတူဦးပေါ်လင်မဲဆိုင်ရာအနှံ့ချင်းမှုနဲ့ဒီကနေ့ပဲတရားရုံးကထောက်နှံပြစ်ပေးလိုက်ပါတယ်။ဒေးလီမင်းမျိုးနေသူဓမ္မမို့မင်းရင်းဆန်နေတဲ့အခြေအနေမျိုးမှာရောက်နေသူတူပေါ်အာရမကာမရယူရမှာပူပေါင်းချန်ဆင်းမှုနဲ့အသက်30အရွယ်ဂျွန်းဂျွန်းယုံနဲ့အသက်29နှစ်အရွယ် ချွန်ချွန်ဟွန်းတို့ကိုစိုးမြို့တော်မှာရှိတဲ့တရားရုံးကထောင်နဲ့စီရင်ချက်ချလိုက်တာပါ။အဲဒီမှာပြုချင်းမှုကျူးလွန်တာကိုဗီဒီယိုရိုက်ယူထားပြီးတခြားအပေါင်းအသင်းတွေကြားပြောင်းဝင်မှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခံခဲ့ရတဲ့ဂျွန်ကိုတော့ထောင်နဲ့6နှစ်အပြစ်ပေးခဲ့ပြီးချွိုင်ကိုတော့ပူပေါင်းကြံစီမှုနဲ့ထောင်နဲ့9နှစ်အပြစ်ပေးခဲ့ပါတယ်။ဆိုတော့ညောက်ကိုလိမ်မိုင်းဆိုင်ရာရာဇဝတ်မှုကျူးလွန်သူတွေအတွက်ကုစားရေးစီစဉ်မှာနိုင်80စီကုသခံမှုလဲတရားရုံးကအမိန့်ချခဲ့ပါတယ်။ပေါ်ချင်းတွေ TV ဇာလန်တွေကြောင့်နာမည်ကျော်တဲ့တောင်ကိုရီးယားနိုင်ငံရဲ့ဖျော်ဖြေလုပ်ငန်းတွေဟာအာရှမှာသာမကကမ္ဘာတဝန်းမှာပါရေးပန်းစားနေတာပါ။ဒါပေမဲ့လည်းမကြသေးခင်နှစ်တွေကစလို့လိမ်မဲဆန်ရရှုပ်တော်ပြဿနာတွေပေါ်ပေါက်လာရကတောင်ကိုရီးယားဖျော်ဖြေလုပ်ငန်းရဲ့နောက်ကွယ်ကပြဿနာတွေကိုလည်းလူသိများလာကြပါတယ်။
ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြចောင်းသားတွေကြားသတင်းနှစ်ပတ်ကြာအခြေတင်ဖြစ်ခဲ့တဲ့ Polytechnic ကျောင်းဝင်းတွေကိုရဲတွေဝန်ရှာဖွေတာဒီကနေ့အဆုံးသတ်သွားပါပြီ။ကျောင်းပြဝုံနယ်မှာမီးလောင်ပုံထောင်တဲ့ချီအပါအဝင်အန္တရာယ်ရှိနိုင်တဲ့ပစ္စည်းတွေတပ်သေးထောက်ထားတွေကိုရဲတွေကြားသားတွေနေတဲ့ကဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ဒီကနေ့မှတက္ကသိုလ်ကိုတက္ကသိုလ်တာဝန်ရှိသူတွေလက်ပြန်အပ်ခဲ့ပါတယ်။ရှာဖွေမှုတွေအဆုံးသတ်သွားပြီဖြစ်ကြောင်းနဲ့တပ်သေးတချို့ကိုအရေးယူဆောင်ရွက်နိုင်ဖို့ရဲစခန်းကိုယူသွားတယ်လို့ရာဇဝဲခိုင်းနှိမ်နင်းရေးရဲတပ်ဖွဲ့တာဝန်ရှိသူကပြောကြားပါတယ်။လုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခအထွတ်အထိပ်ကိုရောက်ခဲ့တဲ့နိုဗင်ဘာလလယ်တုန်းကဆန္ဒပြသူတွေဟာ Polytechnic တက္ကသိုလ်ဝင်ထဲမှာစတဲ့ချခဲ့ကြတာပါ။မျက်ရည်ရိုးပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲဖို့ကြိုးစားတဲ့အထီးကယုံနှိမ်နင်းရေးရဲတွေကိုဆန္ဒပြသူတွေကအကြောင်းတွေကနေမီးလောင်ပုံးတွေမြားတွေနဲ့ပြန်လည်တိုက်ခိုက်ခဲ့ပါတယ်။ပုံးနေနိုင်တဲ့ဆန္ဒပြចောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့တာမှတယောက်မှကျန်တဲ့လက္ခဏာမတွေ့ရဘူးလို့တက္ကသိုလ်အကြီးအကဲတွေကဗိုလ်ထုနေတုန်းကပြောကြားခဲ့ပါတယ်။တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအများဆုံးပြန်ဆနိုင်ဖို့အတွက်ဝိုင်းထားတဲ့လုံခြုံရေးတွေကိုဖယ်ရှားပေးဖို့သူတို့ကတောင်းဆိုခဲ့ပြီးတဲ့နောက်တရင်နှစ်ပတ်ကြာနီးပါဝိုင်းထားတာကိုဖယ်ရှားပြီးចောင်းတဲ့ကအနည်းရှိနိုင်တဲ့ပစ္စည်းတွေတက်တယ်တွေကိုရဲတွေကဝင်ရောက်ချဖွေခဲ့ကြတာဖြစ်ပါရဲ့ရှင်။ Direct from Washington, the voice of America, VOA. တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကြားနာဆစ်ဆဲတဲ့အခါမှာလိုအပ်တဲ့အချက်အလက်ထောက်ထားပြီးကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကပြောဆိုလိုက်ပါတယ်။ခေတ်ဆက်ဆက်လူခွင့်ချိုးဖောက်ခံရတဲ့ပြဿနာကိုကင်တွယ်မဲ့ ICJ ကြားနာဘွဲ့ကိုအပြေအဝါထောက်ခံတယ်လို့ AA အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အပြေအဆုံးကိုတော့ VOA သတင်းတော်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖော်တူညီချက်ကိုရှုဖောက်တဲ့ဆိုပြီးတော့ NCC နဲ့ NCJ မှာတရားစွဲဆိုခံထားရတာနဲ့ပတ်သက်ပြီးညီနောင်မဟာမိတ်တုံးဖွဲ့ဖြစ်တဲ့ကိုကန် MNDAA တအောင် TNA နဲ့ရခိုင်လက်နက်ကိုင် AA တို့ကထောက်ခံကြောင်းထုတ်ပြန်ချက်တစ်စောင်ကိုဒီကနေ့မနက်ပိုင်းကထုတ်ပြန်ခဲ့ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ NCJ ကိုပြေဝထောက်ခံပြီးလိုအပ်တဲ့ရှက်လက်တွေနဲ့အတူပူးပေါင်းဆောင်ရွက်တော့ဖို့စဉ်သိမ့်ရှိတယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ
်။ကနေပြီးတော့เนาะဒီမြန်မာစစ်တပ်နဲ့ဒီကောင်းဆောင်တွေကိုအရေးယူဖို့ကြိုးပမ်းတဲ့ဥစ္စာကိုဒါကျွန်တော်တို့ညီနောင်မဟာမိတ်တုံးပွဲကထုတ်ဒီဥစ္စာပေါ့เนาะထောက်ခံတဲ့အကြောင်းကျွန်တော်တို့ဒါအတိအလင်းထုတ်ပြန်တာဖြစ်တယ်ထောက်ခံတယ်ဆိုတဲ့ဥစ္စာကเนาะဒီဟိုဆေးရစွာမှုကိုနေစဉ်ရက်ဆက်ကျူးလွန်ထားတဲ့ဒီဆေးရစွာကောင်တွေကိုเนาะတရားမျှတမှုအတွက်နေပြီးတော့အရေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ်เนาะအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကဒီလုပ်ရပုံမှာဒါထောက်ခံတယ်ဟိုလိုအပ်တာတွေကိုလည်းအပြည့်အဝပူပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဟိုအပြည့်အဝနေပြီးတော့ဒါဥစ္စာပေါ့နော်ဒီကျွန်တော်တို့ရဲ့သဘောထားကိုအတိအလင်းထုတ်ပြန်တာဖြစ်တယ်ဗျ
တမတော်ဆက်ဆက်တိုင်းဒေတာတွေမှာလူခွေးရရှုဖောက်တာတွေရှိခဲ့ပြီးတမတော်ရဲ့လုပ်ရက်ကိုအေးအေးဆောင်ရွက်မဲ့ကိစ္စကိုထောက်ခံတယ်လို့ TNA ပြန်ကြားရေးတာဝန်ခံဗိုလ်မှူးတာအေးကျော်ကပြောပါတယ
်ဟုတ်ကဲ့ဒီတိုင်းဒေတာတွေကဒီနော်အာဒီတစ်ဖြစ်ကတော့ဒီဒေါ်ရင်းတမတော်ဒီလက်တော်ရတယ်မှာရှိတယ်ကျွန်တော်အာဒီသူဒီအခုရောမဟုတ်ပါဘူးအရင်ကတည်းကဒီဒီစစ်တပ်တမလို့ရအဆက်ဆက်ကဒီအာကျူးလွန်မှုတွေပေါ့နော်အဒီကျူးလွန်မှုတွေဒီအမကြေရတာတပ်ချက်ခံရတယ်လို့ဖန်ကျူးလွန်ခံရတော့ဒီလင်းပိုင်းဆိုင်ရာအာဆိုပေါ့ဆိုတာခံရတာလို့အမျိုးမျိုးတွေရှိခဲ့တယ်အဲ့ဟာတွေကသူရပဲနာတမလို့ဖြစ်ခဲ့တယ်ဒီကြည့်အဲ့ဟာဒီအရင်ဆောင်ရဲ့ဒါတော့မတွေ့ရဘူးအားရလို့လည်းလောဆယ်ဒီဖြစ်နေတဲ့အချိန်မှာဒီလိုလိုလိုပြရတဲ့အခက်အခက်အခါမှာတော့ဒီလိုဒီသမ္မတရဲ့လုပ်ရက်ကိုဒီနိုင်ငံတကာသဘောပါဒီဝန်ကြီးမှပေါ်ထုတ်ရည်ယူဖို့တက်တဲ့အတွက်မှာအဲ့ကြောင့်ဒီလိုဒီအားလုံးကိုပြောဆိုထောက်ခံ
ညီနောင်မဟာမိတ်တုံးဖွဲ့မှာတမတော်ကကျူးလွန်ထားတဲ့ဆေးရဇဝမှုတွေကိုတက်တဲ့ထောက်ထားတွေနဲ့စည်ရင်ပြုစုထားတာကြောင့်တိုင်းသားတွေရဲ့တရားမျှတမှုအတွက်လိုအပ်တဲ့ရှက်လက်တွေကိုပေးပို့တော့မှာဖြစ်တယ်လို့လည်းအေးပြောခွင့်ရထိုင်ဒုက္ခကပြောပါတယ်
ချဲလဲတွေထောက်ပံ့မယ်ဆိုတဲ့ဥစ္စာကအခုလိုမျိုးကျွန်တော်တို့ဒီမှတ်တမ်းတင်ပြီးတော့စနစ်တကျရရှိထားတဲ့နော်ဗမာစစ်တပ်ဘက်ကကျူးလွန်တဲ့ဒီဟိုရာဇဝတ်မှုတွေကိုဒီတပ်တွေရဲ့အထောက်အထားအခိုင်အမာနဲ့နေပြီးတော့ဒါကျွန်တော်တို့ဘက်ကဒီဟိုထောက်ပံ့ပေးမယ်ဆိုတဲ့ဥစ္စာတွေကိုရည်ရွယ်ပြီးတော့ကျွန်တော်တို့ပြောတာဖြစ်တယ်။တခြားတိုင်းရင်းသားဒေသတွေမှာလည်းပဲဒီလိုပါပဲနော်။ဒါပြည်သူတွေကိုဗမာစစ်တပ်ဘက်ကဒီကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုမှတ်တမ်းတင်ထားတာတွေအများကြီးရှိတယ်။အထောက်အထားတွေအခိုင်အမာရှိတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ကဒီအော်အဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့တရားမျှတမှုတွေနော်လိုအပ်လို့ရှိရင် ICJ ကိုကျွန်တော်တို့ဒါဟိုအဲ့ဒီအထောက်အထားတွေအားလုံးကိုဒါပို့ပေးသွားဖို့အဆင့်တန်းရှိတယ်ဗ
ျအခုလိုညီနောင်မဟာမိတ်တုံးဖွဲ့ရဲ့ ICJ ကိုထောက်ခံတဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်အနေနဲ့ဘာမှမှတ်ချက်မပေးရှင်ဘူးလို့အနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဘာမှမပြောဆိုဘူးဗျဘာမှလည်းမှတ်ချက်မပေးဘူ
းမြန်မာနိုင်ငံဟာလူမျိုးတွင်းတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖို့တူညီချက်ကိုရှုဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားစီရင်ရေးပိမအဖွဲ့စည်းကြီးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားဆွေးဆိုထားတာပါ။နယ်သာလန်နိုင်ငံက ICJ နိုင်ငံတရားတရားရုံးမှာမြန်မာနိုင်ငံအမှုကိုလာမယ့်ဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာမှာလည်းဖြစ်ပါတယ်ခင်ဗျာ
။သောရရှင်များရှင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ်။ ICJ, ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြတ်ရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင့်အစိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်မန်ဝါကျေးရွာတဲ့ကိုဒီကနေ့နိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်သေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။နံမတူမြို့နယ်ပတ်ဝန်းကျင်မှာတော့ RCSS အဖွဲ့နဲ့တပ်မတော်အပြန်အလှန်ပစ်ခတ်မှုတွေရှိပြီးဒီကနေ့လက်နက်ကြီးကြီးကြားရောက်ခဲ့တဲ့ကျေးရွာကရွာသူရွာသားတွေကိုတော့မြို့ပေါ်ကိုယာယီရွှေ့ပြောင်းထားကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ပြောပြပေးပါရှင်။
နမတူမျိုးနဲ့လွယ်ပြေးကျွော်အောင်စုမန်ဝါကျွော်တဲ့ကိုဒီနေ့မနက်အစောပိုင်းကကြာရောက်ခဲ့တဲ့လက်နက်ကြီးကြီးစံကြောင်းလူ၃ဦးထိမှန်ခဲ့ပြီးတယောက်သေဆုံးသွားခဲ့ပါတယ်။ဒဏ်ရာရသေဆုံးခဲ့တဲ့သူတွေရှိခဲ့တဲ့ဒီကိစ္စမှာကိုယ်တိုင်သွားရောက်ကူညီခဲ့တဲ့တိုက်ပွဲဆောင်ပြည်သူများကူညီရေးကော်မတီနမတူမျိုးနယ်ရဲ့အတွင်ရေးမှူးဦးအောင်စံမြင့်က VOA ကိုအခုလိုပြောပါတယ်
။ကိုအခုအဲ့ဒီဆစ်ဆောင်တွေတော့ခေါ်ခဲ့တယ်။လက်နက်ကြီးကြီးစံမှန်တဲ့လူကိုတော့ခေါ်ခဲ့တယ်။ဟိုဒဏ်ရာရနှစ်ယောက်ကိုခေါ်ခဲ့တယ်ဘယ်ရပြစ်လဲလဲတော့မသိဘူးကွယ်လက်နဲ့ကြည့်ကြည့်ထိပြီးမှတယောက်ကဆုံးသွားတယ်အတက်က40နှစ်လောက်ရှိပြီအမျိုးသမီးမြန်မြန်လေးအိတ်ချရတော့ကောင်းတာပေါ့ဗျာ
ဒဏ်ရာရရဲ့ဒီလကန်တယောက်ကိုလာရှိုးစေးရုံကိုဒီနေ့နေ့လယ်တနအိခွဲမှာပို့ဆောင်ခဲ့ပြီးနောက်ဒဏ်ရာရရဲ့တယောက်ကတော့နတ်မတူမျိုးနဲ့စေးရုံမှာအနီးကပ်စောင့်ကြည့်နေကြောင်းဦးအောင်စံမြင့်ကပြောပါတယ်မန်ဝါကျွော်တဲ့ကဒီလကန်အယောက်40ကျော်ကိုလဲကယ်ဆယ်ရေးအဖွဲ့တွေကဒီနေ့ခေါ်ဆောင်လာခဲ့ပြီးတအောင်ဖုံးတော်ကြီးကြောင့်ပုပ္ပယုံကြောင့်မှစောင့်ရှောက်ထားပါတယ်။နတ်မတူဒေသခံတွေကတော့ဒီနေ့တက်မတော်နဲ့လက်နက်ကင်အဖွဲ့ကြီးပြစ်ခတ်တာမရှိပေမဲ့လက်နက်ကြီးကြီးစံပောက်ကွဲတန်တွေကိုတော့ကြားနေရရဲ့လို့ဆိုပါတယ်။မနေ့ကနိုဝင်ဘာ28ရက်ကလည်းရှမ်းပြည်နယ်မြောက်ပိုင်းနတ်မတူမြို့နယ်မန်ဆန်ကြီးရွာအနီးတဝိုက်မှာတက်မတော်နဲ့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA တို့မနေ့စောပိုင်းကနေနေ့လယ်7နာရီလောက်ထိအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ပါတယ်။ဒီနေ့လက်နက်ကြီးကြီးစံကြားရောက်တဲ့ကိစ္စကိုမသိရှိကြောင်းနဲ့တပ်မတော်နယ်လဲတိုက်ပွဲမရှိခဲ့ကြောင်းရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA ကိုပြောပါတယ်
ကျွန်တော်ဒီညီတင်ကတက်မှုရင်းအခြေဆက်ရတာတော့ဒီမနေ့မှကျွန်တော်မဖြစ်ဘူးလို့ပြောတယ်ဗျအဲ့ဖြစ်တဲ့နေရာမှာကျွန်တော်တို့မရှိမနေဘူးလို့ပြောတယ်မနေ့ကတော့ဟုတ်ပါတယ်မနေ့ကတော့ကျွန်တော်တို့အဲ့ဒီတူနေနေရှိခဲ့တယ်ဒါပေမဲ့ဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ဘက်ကအဲ့ဒီတိုက်ပွဲမှာရှိမနေဘူးလို့ပြောရတာ
ဒီကိစ္စနဲ့ပတ်သက်လို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောဝင်ရဗိုလ်မှူးကြီးဝင်းထွတ်လေးကို VOE ကဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရခဲ့ပါဘူးရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တပ်မတော်နဲ့တအောင်လက်နက်ကင် TNL တိုက်ပွဲရေးကြောင့်နမ်ဆန်မြို့မှာစစ်ရှောင်နေရတဲ့လူကြီးဟာတထောင်ဝန်းကျင်လောက်ရှိရလို့ဒေသခံသတင်းဌာနတွေမှာဖော်ပြထားပါတယ
်ကိုစော့ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံအတွင်းမှာသတင်းစီးဆင်းမှုတွေတဲ့အကြားမှာသတင်းချက်လက်မှန်တွေသိရှိနိုင်ရေးကြိုးပမ်းမှုအကြောင်းတင်ဆက်ပေးချင်ပါတယ်သတင်းချက်လက်မှန်တွေကိုလူတိုင်းသိရှိရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့မီဒီယာနဲ့သတင်းချက်လက်တည်နာလည်မှုသင်ယူညွှန်တဲ့နဲ့ဟုတ်တယ်မဟုတ်ဘူးဆိုတဲ့ Messenger Bot မိတ်ဆက်ပွဲအခမ်းအနားဖွံ့ဖြိုးမှုအတွက်မြန်မာ ICT ဖွဲ့မီဒိုကဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်အကြောင်းပြေဆုံးကိုတော့ကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကတင်ဆက်ပေးထားပါတယ်
သတင်းအချက်အလက်စစ်ဆင်မှုမြန်ဆန်လာတဲ့ Digital ခေတ်မှာမီဒီယာနဲ့သတင်းအချက်အလက်တင်နာလေဖို့ကလူတိုင်းအတွက်အရေးပါလာပြီးမြန်မာနိုင်ငံအနေနဲ့သတင်းအချက်အလက်တင်နာလေမှုအညွန်ကိန်းနှိမ့်ချနေသေးတယ်လို့မီဒိုကတာဝန်ရှိသူတွေကပြောပါတယ်ဖွံ့ဖြိုးမှုအတွက်မြန်မာ ICT အဖွဲ့မီဒိုဆိုတာမြန်မာနိုင်ငံအတွင်းမှာမီဒီယာနဲ့သတင်းအချက်အလက်တင်နာလေမှုသင်တန်းတွေအွန်လိုင်းအသိပညာပေးကမ်ပိန်းနဲ့သတင်းအချက်အလက်စီစဉ်ချေပရိုဂရမ်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီကနေ့ခင်မှာလူတိုင်းကဖုန်းကိုစီနဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီရရှိနေပြီးအဲ့ဒီသတင်းတွေဟာမှန်ကန်မှုရှိမရှိဆိုတာခွဲခြားသိမြင်နိုင်မှုအတွက်ဟုတ်တယ်မဟုတ်ဘူးစာမျက်နှာကို Facebook ကနေတဆင့်ရှာဖွေပြီးမေးမြန်းနိုင်ပြီလို့မီဒိုရဲ့ Outreach Manager မတ်နှင်းလူလူနိုင်ကပြောပါတယ်
ကျွန်တော်အခုနောက်ပိုင်းဆို Facebook မှာသတင်းအမအရန်ပြန်တယ်ဒီလူမှုရေးစီးပွားရေးနိုင်ငံရေးကိုထိခိုက်စေတဲ့ဒီငြိမ်းချမ်းရေးကိုထိခိုက်စေတဲ့သတင်းအမအဲ့သတင်းအမနဲ့ပတ်သက်ပြီးလူတွေမှာဒီရှုံကျွန်တော် internet ကသတင်းတွေဆိုရှုံကြတာမျိုးအဲ့တော့ဒီဟာကိုဘယ်မှာမေးရမှန်းမသိဒီသတင်းမီဒီယာတွေမှာလည်းဒီမေးဖို့အတွက်နေရာတွေမရှိဘူးဆိုတော့ကျွန်တော်လာမေးလို့ရအောင်လို့ဆိုပြီးတော့ကျွန်တော်ဒီ messenger ကနေပြီးတော့ဒီမေးမယ်ဆိုတဲ့နေရာလေးကနေကျွန်တော်မေးလို့ရအောင်လို့ထားပါဘောနော
်သတင်းအချက်အလက်မှန်တင်နာလေဖို့အတွက်မီဒိုအနေနဲ့အချိန်တိုအတွင်းဖြည့်ကြားပေးနေပြီးနိုင်ငံရေးငြိမ်းချမ်းရေးနဲ့ဒေတာရေးပြည်ပခနဲ့ပတ်သက်တဲ့သတင်းတွေကိုဦးစားပေးစစ်ဆေးပေးနေတယ်လို့မနှင်းနုနုနိုင်ကအခုလိုဆက်ပြောပါတယ်
ဒီလာရှိုးရခိုင်တို့လိုမျိုးစစ်ဖြစ်နေတဲ့ဒေတာတွေကဒီပြည်ပခဖြစ်တဲ့ဒေတာတွေကသတင်းအမှားရေဆိုလာမေးကြတာရှိအဲ့လိုမျိုးဆိုကျွန်တော်ချက်ချင်းတော့မဖြစ်နိုင်ဘူးဘာလို့ချက်ချင်းဖြစ်နိုင်ဆိုတော့ဘာလို့တခါတည်းကြာရင်ဒီအရန်ပြန့်နှံ့သွားတဲ့ခါကျကျွန်တော်တို့မှာအများကြီးဆက်ရရှိပြီးကျွန်တော်ဒီမီဒီယာတွေပေါ့နော်မီဒီယာဟောက်စီတွေလည်းကျွန်တော်ဆက်သွယ်တယ် communication channel လည်းတခုရှိထားရတယ်ပေါ့တော့ကျွန်တော်တို့ဒီသတင်းတွေတွေ့နေရတယ်ဆရာဦးဆရာမတို့ဟိုဒီသတင်းတွေကိုဆရာဦးဆရာမတို့ဟိုစစ်နေသလားဒါပေမဲ့ဆရာဦးဆရာမအဲ့နယ်မှာရှိနေသလားပေါ့အဲ့လိုမျိုးလေးဒီမီဒီယာဟောက်စီတွေဆက်သွယ်ပြီးတော့ပြန်ပြီးပြန်ဖြေရရှိအဓိကတော့တင်းမှာတော့ journalism background ရှိတဲ့လူတွေရှိရယ်ပြီးတော့ journalist တွေပြီးတော့ဒီမီဒီယာတွေနဲ့လည်းဆက်သွယ်ထားရပေါ့နော်အဓိကအတက်နိုင်ဆုံးအမြန်ဆုံးပြန်ဖြေနိုင်မှုပေါ့နော်ကျွန်တော်တို့ပြီးရ social issue တွေကိုကျွန်တော်တို့အများကြီးတော့မစစ်ဘူးဥပမာ social issue ဆိုတာဒီ celebrity news တွေပါလေကျွန်တော်တို့အမြန်လုံးမစစ်နိုင်ဘူးဒါပေမဲ့ဒီနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စတွေဒီပြည်ပခန့်နဲ့ဖြစ်နေပိစာတွေနဲ့ဆိုရင်တော့ကျွန်တော်တို့အမြန်ဆုံးပြန်စီစစ်ဖို့အတွက်ကိုကျွန်တော်တို့အတက်နိုင်ဆုံးရုံးချိန်အတွင်းမှာပြန်ပြီးပြုလုပ်ဖို့လုပ်ထားရပေါ့နော်
မြန်မာပြည်တွင်းမှာ Facebook အသုံးပြုသူ23သန်းရှိတဲ့အထက်ကအသက်18နှစ်ကနေ35နှစ်အတွင်းရှိတဲ့လူငယ်တွေအတွက်အဓိကထားပြီးဟုတ်တယ်မဟုတ်ဘူး Messenger Bot ကိုပြုလုပ်ထားတယ်လို့သိရပါတယ်။သတင်းအချက်အလက်အမှန်နဲ့အမှားခွဲခြားသိမြင်နိုင်မှုအတွက်ဒီ Messenger Bot ကိုဟုတ်တယ်မဟုတ်ဘူး Facebook ကနေတဆင့်မေးမြန်းနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ VOA သတင်းတော့မဆုစုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အရှိတောင်အာရှအကစားပြိုင်ပွဲရဲ့နောက်ဆုံးရသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။အရှိတောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာ U22 ဘောလုံးအသင်းဟာတီမောလက်စတီအသင်းကိုအနိုင်ရပြီးတော့အုပ်စုမှာထိတ်ဆုံးကနေပြီးတော့ဦးဆောင်နေပါတယ်။မြန်မာအသင်းကဒီကနေ့အနိုင်ရရှိသွားတဲ့အတွက်အုပ်စုကနေအချိုဘိုလူပွဲကိုတက်ဖို့အလားအလာကောင်းသွားပေမဲ့ကမ္ဘောဒီးယားနဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့အကျိတ်နဲ့ကစားရမှာဖြစ်ပါတယ်။မြန်မာအသင်းဒီကနေ့ကစားသွားခဲ့တဲ့ပွဲအပေါ်သုံးသက်ချက်နဲ့လာမယ့်မြန်မာကမ္ဘောဒီးယားပွဲအပေါ်မှာခံမှန်းချက်တွေကိုတော့ကိုရန်နိုင်ကပြောပြပေးပါရှင်
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်စီးကိန်းအရှိတောင်အာရှအကစားပြိုင်ပွဲဘောလုံးပွဲတွေမှာတော့မြန်မာ U20 အသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့ Timor Leste အသင်းနဲ့ဒီကနေ့မှာကစားခဲ့ပြီးတော့မြန်မာက Timor ကို 3-2 နဲ့နိုင်သွားခဲ့ပါတယ်။မြန်မာတို့ပထမဂိုးကိုပထမပိုင်း10မိနစ်မှာတိုက်စစ်မှုအောင်ကောင်းမှန်ကသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့35မိနစ်မှာထက်ဖြိုးဝေကသွင်းပေးခဲ့တာပါဒီမော်လက်စတီအသင်းကမိနစ်40မှာတကူးပြန်သွင်းတဲ့အကြောင်းပထမပိုင်းမှာမြန်မာက2ဂိုးတကူးနဲ့ဦးဆောင်ခဲ့ပါတယ်ဒုတိယပိုင်း53မိနစ်မှာတော့အသင်းကောင်းဆောင်လိုင်းဘူဘူကတောင်းကန်ဘောကိုဝင်ပိတ်ပြီးတော့မြန်မာအသင်းတို့တတိယဂိုးသွင်းပေးခဲ့ပြီးနောက်ဆုံးမှာမြန်မာက3ဂိုးတကူးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်မြန်မာအသင်းဒီကနေ့ကစားသွားဖို့နဲ့ပတ်သက်ပြီးအားကစားကောင်ရှင်ကုစော်မျိုးသက်ကတော့အခုလိုပြောပါတယ်
ကျွန်တော်အမြင်တော့ပို့ပြီးတော့ပါပဲစိုးလာတယ်လို့မြင်ပါတယ်ကြားရယ် ဒီမောဆိုတာဒီအုပ်စုတွေမှာဟိုခြေသွမ်းနှိမ့်ဆုံးအတင်းလေခြေသွမ်းနှိမ့်ဆုံးအတင်းဆိုတော့ကွာထူးထူးပြည်ပြည်နဲ့ဟိုအနိုင်ရဖို့အတွက်ကိုကစားကွက်တာနဲ့ကစားနိုင်ရမှာကစားကွက်ကလည်းပျောက်ကစားသမားတွေကလည်းကွန်ဖီဒန့်နေမရှိအဲ့လိုပုံစံမျိုးဖြစ်နေတော့ဗျာအခုတော့ပြောရမယ်လို့ရှိရင်တော့ဖရပိုင်ကိုနိုင်ခဲ့တဲ့ပွဲမလေးရှားနဲ့ပြည်စားခဲ့တဲ့ပွဲတွေတောင်မှပဲဒီဘက်မှာတော်တော်လေးကိုခြေသွမ်းပိုင်းကပြတ်တာကြီးတော်ပူများလာတယ်လို့ကျွန်တော်လိုပဲသုံးတယ်ကျွန်တော်နိုင်ရလက်ကတော့ရတယ်ပေါ့ဗျာဒါပေမဲ့ခြေသွမ်းရကြည့်မယ်လို့ရှိရင်ပထမနှစ်ပွဲတည်းစားလို့ရှိရင်ခြေသွမ်းမင်းကပြက်လာတဲ့သဘောမျိုးရှိတယ်လို့ကျွန်တော်လိုပဲသုံးတယ်ကျွန်တော်အဓိကတော့လောက်တန်းများတော့ထုံးတဲ့အတိုင်းပေါ့ဗျာဒီနေ့ပွဲမှာတော့အဓိကတော့ကွင်းလယ်ပိုင်းကကစားသမားတွေကတီတီငင်ငင်နဲ့ကိုယ်ကစားသမားကိုကိုယ်သွင်းနေပါအရင်ပန်တီးပေးရမယ်စားတကူတော့ကိုယ်သွင်းနေတဲ့များတယ်နောက်ကွင်းလယ်ချိတ်ဆက်တွေကတော်တော်လေးကိုလွဲချော်နေတာပေါ့နောက်တစ်ခုကထုံးတဲ့အတိုင်းဘလုံးကိုကင်ကစားခြင်းနဲ့ပြကများနေတဲ့ခါကျတော့ပြီးမလို့အသိဥတော်မှာပဲတော်တော်လေးကိုခက်ခက်ခဲခဲကစားရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်
မြန်မာသင်းဟာဒီပွဲနိုင်သွားတဲ့အတွက်အုပ်စုသုံးပွဲကစားပြီးချိန်မှာနှစ်ပွဲနိုင်တစ်ပွဲတည်းရေခုနှစ်မှတ်နဲ့အုပ်စုပထမနဲ့ထိပ်ဆုံးမှရှိနေပါတယ်ဒီမော့ကိုနိုင်ရသွားတာကမြန်မာအသင်းနောက်ဆင့်တက်ဖို့အတွက်ကိုဘလောက်ထိအထောက်အကူဖြစ်စေခဲ့ပါသလဲဒီပေါ်မှာအားစားကောင်းရှင်ကိုဇော်မျိုးတန်းကတော့
ဒီမော့ကိုနိုင်လိုက်တဲ့အတွက်ကြောင့်ဘလောက်ထိအထောက်အကူဖြစ်သွားစေလဲဆိုတော့အဓိကတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုတော်တော်လေးကိုတွန်းအားတစ်ခုဖြစ်သွားတာပေါ့ဗျာကမ္ဘောဒီးယားကငါတို့နိုင်အောင်တန်လို့ရှိရင်နောက်ဆင့်တက်ပြီးဆိုတော့တွန်းအားတစ်ခုဖြစ်သွားတာပေါ့အဲ့ဒါကြောင့်မို့လဲဒီဒီပွဲမှာဟိုအနိုင်ရုံနဲ့ချူကစားသွားတာမျိုးလည်းဖြစ်ကောင်းဖြစ်နေပါလေ။ဘာကြောင့်လဲဆိုတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုခြံပြီးတော့လေနောက်တစ်ခုကကစားသမားတွေမှာလည်းကိုယ့်ကိုယ်ကိုယုံကြည်မှုပိုရှိသွားတယ်ပေါ့ဗျာ။နောက်တစ်ချက်အရေးကြီးဆုံးအချက်ကတော့ကျွန်တော်တို့ဒီကမ္ဘောဒီးယားနဲ့မလေးရှားကိုဟိုဖိအားပေးနိုင်နိုင်တဲ့သဘောမျိုးဖြစ်သွားတော့
မြန်မာသင်းဟာလာမယ့်ဒီဇင်ဘာ၂ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့ကစားမှာဖြစ်ပါတယ်။ကမ္ဘောဒီးယားအသင်းဟာနိုဘာ28ရက်နေ့တုန်းကတော့တီမောကို၅ဂိုးကိုမရှိနဲ့နိုင်ထားတာဖြစ်ပါတယ်။ဆိုတော့မြန်မာနဲ့ကမ္ဘောဒီးယားတို့ပွဲပေါ်ကိုယ်စော်မျိုးတန်းကဘယ်လိုခံမှန်းပါသလဲ
။ကျွန်တော်မြင်ပြရမယ်လို့ရှိရင်တော်တော်လေးဟိုခက်ခက်ခဲခဲကစားမယ်အနေထားမှရှိတာပေါ့ဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းသူတို့တွေကဟို AFS G22 ပေါ့အဲ့မှာတော့ကစုံရက်ပြီးကျွန်တော်က၂ဂိုးတုံ့ပြန်နဲ့ရှိမှာ။ဆိုတော့ကစားသမားတွေကဒီကစားသမားတွေကမထူးအပြောင်းလဲသိမ့်မရှိဘူး။သူတို့လည်းပဲမာကအနိုင်ရဖို့လို့ရှိရင်ကစားရဲ့ဒီကသုံးပွဲထက်နောက်ထပ်တစ်ခါတော့ပို့ပြီးတော့ပဲပို့ပြီးတော့ကောင်းအောင်ပို့ပြီးတော့တူတူနေနေပို့ပြီးတော့ဖြည့်ဆွမ်းပြနိုင်ပါပဲအနိုင်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေရှင်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ကဟိုပထမ3ပွဲကဖြည့်ဆမ်းအတိုင်းပဲဖြစ်နေတယ်ဆိုလို့ရှိရင်တော့ကမ္ဘောဒီးယားဗမာကိုအနိုင်ရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေရှင်ပါဗျာအ
ဲ့တော့ဗမာအနေနဲ့လိုချင်တဲ့ဒီပွဲရလက်ကိုရနိုင်မယ်လို့ရောထင်လားအဲ့ပွဲမှာ
လိုချင်တဲ့ပွဲရလက်မျိုးရနိုင်မယ်ထင်လားလို့ရှိရင်တော့ကစားခဲ့ပြီးတဲ့3ပွဲမှာပြခဲ့တဲ့ဖြည့်ဆမ်းအတိုင်းလို့ရှိရင်မရနိုင်ဘူးရနိုင်သွားလီဂျာအနေနဲ့တခြားအပြောင်းအလဲပုံစံတွေလုပ်ပြီးတော့ပွဲထွက်လာနိုင်တယ်ဆိုရင်တော့ဒီမျိုးပေါ့ဗျာအဲ့လိုမျိုးပဲနောက်တန်းက3ယောက်လေတန်း5ယောက်တက်ဖြစ်မှုနဲ့အဲ့လိုပုံစံမျိုးပွဲထွက်လာပြီးတော့ဘောလုံးစိုင်းစံမှုအတားအသီးရအောင်အားထုတ်တဲ့လီဂျာမျိုးနဲ့ပဲပွဲထွက်လာမယ်ဆိုရင်တော့ကမ္ဘောဒီးယားအနိုင်ရဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲတင်ပြနေတယ်ဆိုတော့လီဂျာပြောင်းပြီးတော့ပွဲထွက်လာမှပဲအနိုင်ရဖို့အတွက်ကျွန်တော်တို့လည်းရှိနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲတင်ပြနေပါတယ်
မြန်မာယူ20နှစ်အသင်းနဲ့ကမ္ဘောဒီးယားအသင်းတို့နောက်ဆုံးအကြိမ် AFF ပွဲစဉ်မှာတွေ့ခဲ့တော့ကတော့ကမ္ဘောဒီးယားကငခုကိုမရှိနဲ့နိုင်ထားတာပါ။ဒါကြောင့်မြန်မာအသင်းအနေနဲ့လာမယ့်ပွဲမှာဒီရှုံးကြွေးကိုဆက်ပြီးတော့အုပ်စုမှာရှုံးပွဲမရှိနဲ့ဆီမီဖိုင်နယ်ကိုတက်သွားနိုင်မလား။ဆီမီဖိုင်နယ်ပွဲစဉ်တွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့မှာမနီလာမြို့မှာကစားမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဒီဇင်ဘာ10ရက်နေ့မှာကစားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာဂျန်သတင်းလွှာတွေကတော့ဒီလောက်ပါပဲ။View American အတန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင် American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှိပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်နိုဝင်ဘာလ29ရက်တောက်ကြာနေ့ညပိုင်းရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာအတုတဆုံနဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ရမှာကတော့
ကိုရည်တွင်းကိုကူကြီးဆိုင်ရည်တွင်းနားမှာ toxic အဆိပ်တောက်ဖြစ်စီမဲ့ရည်ရည်ဆက်ပြားရည်ရည်အစားစိတ်ဝင်ကောင်းသတိထားနော်ကိုရည်ဒီနေ့ဘယ်လောက်ထုတ်လို့လဲပါလဲသတိထား
ရှံကုန်မျိုးတွင်းကမြောက်ရည်ရဲ့အကြောင်းဆွေးနွေးထားတာကိုနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုရည်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ညာဒုက္ခသည်အရေးအတွက်8သိန်းကျော်အနက်မှာတော့ကလေးငယ်ဦးရေက60ရာခိုင်နှုန်းကျော်ရှိနေပါတယ်။ကိုဝင်းဆောင်မိခင်တွေကလည်းတိမ့်နဲ့ချီပြီးရှိနေတဲ့အတွက်လူဦးရေထိန်းချုပ်နိုင်မှုဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ခံတွေကစဉ်းစားနေကြပါတယ်။ရိုဟင်ညာဒုက္ခသည်အမျိုးသမီးတွေချာမှာမိသားစုစီမံကိန်းချမှတ်နိုင်မှုဘလောက်အရေးကြီးပါသလဲဆိုတာကိုတော့နိုဝင်ဘာလဒီ2018ခုနှစ်တုန်းကအမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကတင်ဆက်ခဲ့ပါတယ်။ဒီနေ့ရဲ့အမျိုးသမီးခန္ဓာမှာပြန်လည်ထုတ်လင်းပေးလိုက်တာကိုနားဆင်ကြရအောင်ပါရှင်။
'Cause it only serves to make me more determined to achieve my final goal.
ခင်ဗျာ ਨੇ ပြည်ပကကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း9,556ဦးရှိရမှာ9,433ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နို့တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့16,000ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကာမြို့တော်မှာစက်တင်ဘာ27ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူနာပြူတွေဝင်းဆွဲတွေက Cox Bazar ရှိ Rohingyas Country မှာပကြာတိမိရက်တွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွားပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ်ရိုဟင်ဂျာအမျိုးသမီးတွေဟာပဋိပက္ခထိန်းချုပ်နည်းတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရိုဟင်ဂျာအမျိုးသမီးတွေအတွက်ပဋိပက္ခထိန်းချုပ်ဖို့ဆေးနှင့်ကွန်ဒွန်တွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဂျနီဗာမှာတင်းနာနေကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းUNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြသည့်မိကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းအနည်း၄ပုံတုံးဟာကလေးတွေဖြစ်ပြီးဒီကလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ
် Over a quarter of a million children have fled Myanmar for Bangladesh in the past 25 days
လွန်ခဲ့တဲ့25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ကလေးပေါင်း2သိန်းခွဲကျော်ရှိပါတယ်ကလေးတွေလက်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြသည့်မိရဲ့အတွင်သူတို့တွေကို Cox Bazar ကမှအသက်9နှစ်အောက်ကလေး23,000လို့ကိုအဟာရဓာတ်ချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါလေ။အဲ့ဒီထဲမှာ800ခိုင်နှုန်းနဲ့900ခိုင်နှုန်းတို့ကသိက္ကိုအဟာရဓာတ်ချို့တဲ့နေကြပါလေ။အစားအစာကောင်းကောင်းမစားရလို့ဖျားနာလို့အခုလိုစိုးရိမ်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါလေ။အသက်9နှစ်အောက်တွေမှာဒါဟာကလေးအသက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောခွင့်ရကရှင်းပြသွားတာဖြစ်ပါတယ်။ဘာသာရေးနဲ့လူမှုရေးရကလေးမွေးဖွားမှုနှုန်းထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကပြည်ပခန့်ဖြစ်ပွားရာဘူဒီတောင်မောင်းတော့ဒေသရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုကလေးနှစ်ဦးကန့်တတ်တဲ့အမိတ်ကိုဒေသန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အရေးစုတွေကဝိုင်းကန်ကွက်ခဲ့ကြတာဒီထပ်ပေါ်ခဲ့ပါလေခုနောက်ဆုံးဖြစ်ပွားတဲ့ရူဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့ခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါတယ်ဒါကြောင့်ရူဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရာမှာလူဦးရေထိန်းချုပ်ဖို့အချက်ကို ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေဆိုင်အယ်ဘတ်ဒဆစ်တက်ကသူကကတိခဒေါက်တာဒေါကင်ဆောဝင်းကိုမေးမြန်းခဲ့ပါတယ်သူကကျမကြီးနဲ့လူအခွင့်ရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ
်ခုတရတဲ့ဂိမ်းခဏန်းတွေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက၄သိန်းကျော်လောက်ရှိတဲ့အထက်မှာဒီအရွယ်ရောက်သူအမျိုးသမီးဟာ၁သိန်းဝန်းကျင်ရှိတယ်လို့သိရပါတယ်အဲ့တော့အဲ့ဒီအရွယ်ရောက်တဲ့၁သိန်းဝင်းချင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုက်မိခင်အရေးအတွက်ဟာ9000ကျော်ပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာချိုးစနဲ့ကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်လीဆိုတော့ဒီကိန်းကနာကတော့တော်တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှကလေးလူဦးရေကလည်း2သိန်းခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုန်းမွေးဖွားနှုန်းမျိုးပွားနှုန်းကတော်တော်လေးကိုများတယ်ဆိုတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှင်ကျမတို့ကကျမကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်လူခွင့်ကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏန်းတွေကိုကြည့်လို့ရှင်ဒီလူဦးရေတိုးပွားနှုန်းကတော့သူတို့ဂျားထဲမှာတော်တော်လေးကိုများနေတယ်လေလူဦးရေဒီလောက်တိုးပွားနှုန်းနေများနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကုထက်ပို့ပြီးတော့မြင့်တင်မှုအတွက်ဒီကလေးတွေကိုကျွေးမွေးဆောင်ရှောက်နိုင်မှုပညာတင်ပေးနိုင်ဖို့အတွက်ကတော့ဘလို့မှလက်လန်းမီဖို့မလွယ်ဘူးဆိုတာတွေ့ရတယ်။အဲ့တော့လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်။အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွယ်ဖို့လိုနေတယ်။ဒီလောက်လူဦးရေတိုးဝှမ်းမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်နောက်တစ်ခါဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့မှာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုတဲ့အတန်ကလည်းမရှိပါဘူးအမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကဟိုကျမကြီးပြဿနာဖြစ်အဟာရတွေချို့တဲ့ကလေးတွေထမွေအဲ့လိုမျိုးနဲ့ပဲဟိုတန်နေရာကလဲနေတော့ဒီပြဿနာဟာတနည်းတခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချက်ချက်ထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေ။နောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပြင်မယ်။သူတို့ရဲ့ဘာသာရေးအရာလဲဒီတရေတားတဲ့နီးတွေကိုသုံးထားကိုအားမပေးတဲ့ဟာတွေလဲရှိကောင်းရှိနိုင်မယ်။နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်권မရှိတာကြောင့်လဲသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်။အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက်ပေးချာဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးသူငယ်အခွင့်အရေးဆိုတာတောင်းမှာဘာမှသူတို့မသိဘူးသူတို့မှာထားတယ်လို့နေပြီးတော့ပိန်လီချို့တဲ့ပြီးတော့ဟိုပညာသင်မှုလည်းလက်လန်းမမီအစားတောက်လည်းလက်လန်းမမီအဝေးစားတောင်းမှာလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကကျမတို့ကသူတို့ပို့ပြီးတော့တောင်းမှာဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွင့်ရင်းချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါ။ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမရဲ့ပညာပေးတွေကျမရဲ့ပြည့်စုံဆောင်ရှောက်မှုတွေအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ဒီထားတဲ့ထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လေမိသားစုစီပံကိန်းนี่အများကြီးလှုပ်ပြီးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လေအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲ့ဒီပညာတွေပညာပေးတွေပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လုပ်ပေးတာဆိုတော့ဒါကမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ် You can bend but never break me cause it only serves to make me more
determined to achieve my final goal.
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းနေ့မှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးပါမို့စောင့်မျှော်နားဆင်နိုင်ကြပါရစေ။အခုဆက်ပြီးတော့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမှတ်ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ Thanksgiving နေ့ကျေးဇူးတော်နေ့နဲ့ Christmas တစ်ပင်နေ့စိုက်ထူကြတဲ့အကြောင်းကိုအောင်အောင်ကပြောပြထားတာနားဆင်ပါရှင်။
အမေရိကန်မှာဆိုရင်နိုမာလာကုံလကစလို့အားလဲ့ရဲ့ရာသီစပြီလို့ပြောရမှာပါတကယ်တော့အမေရိကရဲ့အားလဲ့ရက်ရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုဝင်ဘာလသထုတ်ရပတ်ကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာပါဒီအချိန်ဟာကိုဘွားတစ်လျှောက်လုံးအကောင်းဆုံးအခွင့်အရေးတွေဘလို့ရခဲ့လဲဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်လည်စဉ်းစားပြီးတော့အကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ်နိုဝင်ဘာ28ရက်နေ့မှာကြောက်တဲ့ကျေးဇူးတော်နေ့အတွက်တော့အစင်လာတိုင်းသမရအိမ်ပြည်တော်ကနေကျက်စင်နှကောင်ကိုဘေးမဲ့လွတ်ပေးခဲ့ပါတယ်
။ So now we reach the moment bread and butter have been waiting for so patiently their presidential pardons.
1989ခုနှစ်လောက်ကနေစပြီးတော့မွေးမြူရေးသမားတွေကကျေးဇူးတော်နေ့အတွက်ကျက်စင်လက်ဆောင်ကိုသမရရေစီပေးပို့လာတာပါ။တရိတ်ဆန်တွေကိုတနာကျင်လာတဲ့သမရဣဘရာဟင်လင်ကွန်ကတော့အခုလိုလက်ဆောင်ပေးလာတဲ့ကျက်စင်တွေကိုဘေးမဲ့ပေးလို့ရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကအခုလိုအခမ်းအနားနဲ့တရားဝင်ဘေးမဲ့ပေးတာမျိုးမရှိသလိုတချို့သမရတွေကလည်းဘေးမဲ့မပေးခဲ့ပါဘူး။လွန်ခဲ့တဲ့နှစ်တရာကျော်ကတည်းကကျက်စင်တွေကိုကျေးဇူးတော်နဲ့မတိုင်ခင်မှာအိမ်မြူတော်ကိုအခမ်းအနားနဲ့ပို့ဆောင်ခဲ့တာဖြစ်ပြီးအများအားဖြင့်အဲ့ဒီကျက်စင်တွေကိုကျေးဇူးတော်နဲ့စားတောက်ပွဲတွေမှာချက်ပြုတ်စားတောက်ကြပါတယ်။ဒါပေမဲ့လေ1963ခုနှစ်သမရဂျွန်ဖ်ကနေဒီလက်ထက်မှာတော့လက်ဆောင်ပေးပို့တဲ့ကျက်စင်တကောင်ရဲ့လေဘင်းမှာချိတ်ဆွဲထားတဲ့စားကောင်းပါစေသမရကြီးဆိုတဲ့စာတန်းကိုတွေ့လိုက်ရချိန်မှာတော့သမရကနေဒီကဒီတကောင်ကိုတော့ဘေးမဲ့ပေးလိုက်ပါဆိုပြီးတော့ပြောခဲ့ပါတယ်။အဲဒီနောက်တော့ကျက်စင်တွေဘေးမဲ့ပေးတာဟာသမရတွေရဲ့ကျေးဇူးတော်နေ့ထုံတန်းစင်လာတစ်ခုလို့ဖြစ်လာခဲ့ပြီးတော့1989ခုနှစ်သမရဂျော့ဂျ် H.W. Bush လက်ထက်မှာနှစ်စဉ်ကျင်းပတဲ့တရားဝင်အခမ်းအနားအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းသမရအဆက်ဆက်ကကျေးဇူးတော်နေ့အတွက်ကျက်စင်တွေကိုပေးမဲ့ပေးလာတာပါ။အခုနောက်ပိုင်းမှာတော့အဲ့လိုပေးမဲ့ကျက်စင်နှစ်ကောင်တည်းကဘယ်တကောင်ကိုပေးမဲ့မလဲဆိုပြီးတော့အင်တာနက်မှာအပျော်သဘောမဲ့ပေးရွေးချယ်စီခဲ့ပါတယ်။ဒီမဲရလက်ကဘလို့ပဲဖြစ်ဖြစ်နောက်ဆုံးမှာတော့သမရကကျက်စင်နှစ်ကောင်လုံးကိုပေးမဲ့လို့ရှိပါတယ်။ဒီနှစ်မှာတော့သမရဒေါ်နယ်ထရမ်ကပေါင်မုံနဲ့ထောပတ်ဆိုတဲ့ကျက်စင်နှစ်ကောင်ကိုပေးမဲ့ခဲ့ပါတယ်။
Butter, I wish you a lot of luck, but I hereby grant you a full and complete pardon.
ကျေးဇူးတော်နေ့မတိုင်ခင်ဒီကျက်စင်နေဝါရှင်တန် DC ကိုရောက်လာပြီဆိုတာနဲ့ဟိုတယ်မှာတခန်းတနာထားပြီးတော့ကျူးမင်ပြည့်စုံရတဲ့တမရကဘေးမဲ့ပေးပြီးတဲ့ကမာရော့တိရစ္ဆာန်မွေးမြူထင်းသေးရင်နေရာတွေကိုပို့ပြီးမွေးမြူစေပါတယ်အမေရိကန်ပြည်အစုကိုစတင်ရောက်လာကြတဲ့ဒုက္ခသည်တွေဟာဘာသာစကားယုံကြည်ရာဓလိစတဲ့မတူခြားနာတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရင်ဆိုင်ရလေရှိပါတယ်။ဒါပေမဲ့လည်းအရင်ရောက်နှင်ကြသူတွေကနောက်မှရောက်လာတဲ့ဒုက္ခသည်တွေအနေနဲ့နေရာအသစ်မှာအဆင်ပြေပြေနေထိုင်နိုင်ရေးကူညီကြပါတယ်။ Ethiopian Community Center မှာနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေအတွက်ကျေးဇူးတော်နေ့အထိမ်းအမှတ်အနေနဲ့နှစ်တိုင်းပြင်ဆင်ကျွေးမွေးကြတဲ့အကြောင်းတင်ပြပေးပါမယ်။အမေရိကန်ပြည်သူကိုစတင်ရောက်ရှိလာတဲ့ဒုက္ခသည်တွေအတွက်တော့ကျေးဇူးတော်နဲ့တွေ့ဆုံစားသောက်ပွဲဟာယဉ်ကျေးမှုသစ်တရနဲ့စတင်ထိတွေ့မိတာပါဒုက္ခသည်တွေအနေနဲ့ပဝန်းကျင်သစ်မှာအဆင်ပြေပြေဝင်ဆက်နိုင်အောင် Ethiopian Community Center မှာအခုလိုပွဲကျင်းပပေးတာလည်းဖြစ်ပါတယ်ဒီကျေးဇူးတော်နဲ့တွေ့ဆုံပွဲကိုလာကြသူအများစုဟာစစ်ပွဲတွေဖြစ်ပွားနေတဲ့ Syria, Iraq, Afghanistan နဲ့ Pakistan နိုင်ငံကပါအာဖဂန်ဒုက္ခသည်တူဖြစ်တဲ့မာယမ်ဒတ်ဒတ်က
အထူးသဖြင့်အာဖဂန်တွေလည်းလာကြတော့ကျေးဇူးတော်နေ့ပြေဆုံပွဲကတိတ်ကိုပြောစရာကောင်းပါတယ
် Ivory Coast ဒုက္ခသည် Lethes Laurier ကလည်း
I like Thanksgiving
ကျေးဇူးတော်နေ့မှာပျော်ရွှင်ရပါတယ်အကုန်လုံးကိုလည်း like နှုတ်ဆက်ပေးပါပြီ American တွေအနေနဲ့အခုလိုကူညီနိုင်အောင်အခွင့်အရေးပေးတဲ့ဘုရားသခင်ကိုလည်းကျေးဇူးတင်ပါတယ
်လွန်ခဲ့တဲ့လေးနှစ်ကနိုင်ဂျီးရီးယားနိုင်ငံကနေထွက်ပြေးလာတဲ့ဘာဘိုအက်ဒူကလည်းဒီတွေ့ဆုံပွဲဟာသူ့အတွက်အလွန်အသေးပဲရှိကြောင်းအခုလိုပြောရတယ်
My background is a refugee.
ဒုက္ခတွေတယောက်ဖြစ်တဲ့အတွက်တခြားနိုင်ငံကကိုယ့်တို့ဒုက္ခရောက်လာတဲ့လူတွေကိုတွေ့ရတာကြောင့်စိတ်ထဲမှာဆိုင်လိုက်လေလဲဝမ်းသာရပါတယ
်။အမေရိကကိုစတင်ရွှေ့ပြောင်းချေချစဉ်နှုန်းကတော့ Ed Ho ဟာဒုက္ခတွေအတော်လေးရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်း Ethiopian Community Center ကနေ Virginia ပြည်နယ်မှာအခြေချဖို့ကူညီခဲ့ပါတယ်။တစ်ဖွဲ့တယောက်ဆိုရတဲ့အားလုံးကဝိုင်းပြီးတော့ကူညီကြတာပါလို့ Ethiopian Community အဖွဲ့ထူထောင်သူကပြောပါတယ်။ Sihef Tafira က
The whole idea is
ဒုက္ခရည်နဲ့ဒီမှာရှိနေမိသားလူတွေတသားလေးဖြစ်အောင်ကျွန်တော်တို့ကကြားခံဆောင်ရွက်ပေးရမှာဒီလိုတွေ့ဆုံမှသာပတ်ဝန်းကျင်အထက်မှာအပြန်အလှန်သင်ယူနိုင်ရမှာပ
ါရင်းမြစ်အထက်မှာအခြေချဖို့ရောက်လာကြသူတွေကိုနွေနွေထွေထွေကြိုဆိုပစ်တယ်လို့ပြောပါတယ်စေတနာဝန်ထမ်းကိုလင်းမူလန်က
I love to welcome new people to our community.
နောက်ထပ်ရောက်လာသူတွေအားလုံးတစိမ့်ပြင်းနေဖြစ်နေအောင်အဝတ်ကြီးခြင်းပါတယ်။အထူးသဖြင့်ကျေးဇူးတော်နေအတွက်မိသားစုဝင်တွေအားလုံးကိုဆုံဆုံညီညီနဲ့တွေ့ဆုံကြွေးမွေးအပ်ခံခြင်းပါတယ
်။စစ်ပွဲတွေဖြစ်ပွားနေတဲ့နေရာရင်းဒေသကနေအသက်ရှင်လျက်ထွက်ခွာလာနိုင်ခွင့်ရတာကိုကျေးဇူးတင်ကြောင်းဒုက္ခသည်တွေကပြောပါတယ်။မကြခင်မှာကွဲကွာနေတဲ့မိသားစုဝင်တွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းသူတို့ကအဆူတောင်းရင်မျှော်လင့်နေကြပါတယ်ခင်ဗျာ။ဒီစနေ့တိုင်းနိုဝင်ဘာလကုန်မှာအင်ဘီရိုကိုခရစ်စမတ်တစ်ပင်ပို့ဆောင်လေးရှိပါတယ်။ဒီနှစ်အတွက်ခရစ်စမတ်တစ်ပင်ကိုတော့ပင်ဆယ်ဗေးနီးယားပြည်နယ်မန်ဟတန်ဂိုဗယ်လီစိုက်ခင်းပိုင်ရှင်လာရီစနိုက်ဒါကဒီနိုဝင်ဘာ25ရက်နေ့မှာအင်ဘီရိုကိုပေးပို့ခဲ့တာပါ။မျက်နှာကောင်ဆွဲတဲ့လှင်းနဲ့တယ်လာတဲ့တစ်ပင်ကိုသမရဂရော်မလာနီယာထရမ်ကအင်ဘီရိုမြောက်ဖက်ဝင်ဝါကနေကြိုဆိုပြီးတော့စစ်ဆေးကြည့်ရှုလက်ခံခဲ့ပါတယ်။ဒီခရစ်စမတ်တစ်ပင်ကိုအင်ဘီရောအပြာရောင်ခမ်းမမှာခရစ်စမတ်အထိမ်းအမှတ်အနေနဲ့ဆင်းရဲမှာပါအင်ဘီရောမှာပထမဆုံးခရစ်စမတ်တစ်ပင်ကိုတော့19ရာစုအတွင်းစတင်ထားရှိခဲ့တာလို့ဆိုပါရယ်ခရစ်စမတ်တစ်ပင်ဟာသမရဂရောအနေနဲ့အင်ဘီရောအလှဆင်ဖို့ရည်ရွယ်ပေးအပ်ခဲ့တာပါအင်ဘီရောအတွက်ခရစ်စမတ်တစ်ပင်ကိုနိုင်ငံတော်ဝန်ကခရစ်စမတ်တစ်ပင်စိုက်ပျိုးသူတွေကပေးပို့လေရှိပါတယ်မြောက်ကယ်ရိုလိုင်းနာပြည်နယ်ကခရစ်စမတ်တစ်ပင်12ပင်ပေးပို့ခဲ့ပြီးတော့ဒါဟာတခြားပြည်နယ်တွေအားလုံးထက်များပါတယ်။အဲ့နောက်ဝါရှင်တန်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေဟာဒုတိယအများဆုံးပို့ပေးခဲ့တဲ့ပြည်နယ်တွေပါ။အင်ဘူရောအပြာရောင်ခမ်းမမှာထားရှိတာဖြစ်တဲ့အတွက်ခရစ်စမတ်သစ်ပင်ဟာပြည်20နီးပါးအမြင့်သာရှိရတာပါ။ခရစ်စမတ်ရာသီရောက်တိုင်းပင်မလွတ်တော်အဆောက်အဦကက်ပီတောအနောက်ဘက်မြခင်မြန်မာခရစ်စမတ်သစ်ပင်စိုက်ထူလေးရှိပါတယ်။ဒီနှစ်အတွက်သစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်ကပေးပို့ခဲ့တာပါ။ဒီသစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်သူပြည်နယ်သားတွေပြုလုပ်တဲ့လက်မှုအစဉ်တစားတွေနဲ့အစဉ်ရင်ချိတ်ဆွဲမှာပါ။လာမယ့်ဒီဇင်ဘာ4ရက်နေ့ကျရင်ပေ60မြင့်တဲ့ခရစ်စမတ်သစ်ပင်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခမ်းအနားနဲ့မီးထွန်းညှိဖွင့်လှစ်မှာပါ
။ Blue Spruce it was aged at 60
Blue Spruce ဆိုတဲ့ထင်ရှားတဲ့ခရစ်စမတ်သစ်ပင်အမျိုးအစားပါ။အသားလေးကောင်းပြီးတော့စိမ့်ပြာရောင်အဖျားရှူတစ်ပင်မလို့အလွန်လှပါတယ်လို့ခရစ်စမတ်တစ်ပင်ပို့ပေးတဲ့နယူးမက္ကဆီကိုပြည်နယ်ကကာဆန်နေရှင်နယ်ဖောရက်စ်ဒုတိယအုပ်ချုပ်ရေးမှူးရီကာဒိုမာတီနက်စ်ကပြောသွားတာပါဒီတစ်ပင်ကိုအခမ်းအနားနဲ့မီးထွန်းညှိပြီးရင်တော့ဒီညနေမှောင်ရီပြိုးချိန်ကစလို့ည7နာရီတိုင်အောင်ဇန်နဝါရီလ1ရက်နေ့အထိမီးထွန်းညှိသွားမှာပါ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်ကာမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ရန်ကုန်လူတို့ထက်ဝက်လောက်မိခိုးသုံးဆွဲနေရတဲ့မြောက်ရည်အရင်းမြစ်ဖြစ်တဲ့ရေကြိုစိတ်ဝင်နှုံတွေကြလာတာနဲ့အတူရေငန်တွေဝန်းလာလို့ပြက်သွားတဲ့တွင်တွေများလာနေပါတယ်။ဒီတွင်တွေအခြေအနေပြန်ကောင်းအောင်လုပ်နိုင်ပါသလား။မြောက်ရည်အရေးသွေးကောင်းအောင်ဘယ်လိုထိန်းသိမ်းနိုင်ပါသလဲ။မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရည်ဆိုင်ရာအကြံပေးဥပဒေကိုမေးမြန်းပြီးသင်ပြပေးပါမယ်။မြောက်ရည်အခုရန်ကုန်မှာအခြေအနေဆိုးလာတဲ့အစားကိုအခြေအနေပြန်ကောင်းအောင်လုပ်လို့ရပါသလားဆရာ
အခြေအနေပြန်ကောင်းအောင်ဟာညနေတဲ့မြောက်ရည်ကိုချူအောင်လုပ်လို့ဒေါက်တာမျိုးတဲ့ကျွန်တော်တို့ဗမာပြည်နဲ့တော့မရဘူးဗျာတော်တော်ကြီးကိုခက်တယ်ဗျာမြေတလင်းလူနိုင်ငံမျိုးတော်မှာရင်းငံကိုမတွောအောင်သူပါလို့ရတယ်ဆိုက ရားကန်တွင်းနေတူတယ်။နေသလင်းနဲ့မြောက်ယူတုံးနေသူဆိုတဲ့စီရှူကနိုင်ငံတခုပဲ။သူရေချူတွင်းနဲ့ဟိုဒီ North Sea ရေငမုံရောရေချူတွင်းနဲ့ North Sea ကြားထဲမှာသူကတွင်းတူးလိုက်တယ်ပဲ။တွင်းတူးပြီးအဲ့ဒီတွင်းကရေတွေကို North Sea ကိုပြန်ထုတ်သွင်းလိုက်ရ။အဲ့တော့ရေငန်းအဲ့ဒီစက်ကလေးနေတယ်။အဲ့တော့ဒီရေငန်းပြန့်နှံ့မှုကထိန်းထားတာပေါ့ဗျ။အဲ့လိုလုပ်လို့ရတယ်။သူတို့ရေငန်းကိုရေချူကြတော့ဘယ်လိုလုပ်လို့ပဲရမှာဆိုရေချူချက်တဲ့စိတ်ုံတည်းထွက်လာတဲ့ရေငန်းကိုကျွန်တော် membrane နေနဲ့အခုခေတ်သုံးနေတဲ့ RO ဘာလို့အဲ့ဒါရင်းနဲ့ရှေ့ပြီးတော့မှတဏ္ဍာန်တစ်ပိုင်းလို့လို့ပဲရတယ်ပေါ့။ဒါမျိုးလို့ဒီကြီးမြင့်တဲ့နောက်ဘက်ကမြူတစ်မှာတော့တို့လုပ်ဖို့အစီအစဉ်တွေရှိတယ်။နောက်တကဟိုကျွန်တော်တို့ filtration system နဲ့ဒီစီပင်သားရရေးပြီးတာဒီကျွန်တော်တို့ပေါက်တော့ဝါတော့ပေါ့ဆိုတာဟုတ်နောက်ဆက်ကြတာပေါ့ဒီရေဘူးလို့ပေါ့အဲ့ဘက်ကတွင်းရေတွေကိုတို့ရေးပြီးရေစုပ်တင်တော့ရေဘူးကိုလုပ်နေတယ်ဗျ။အဲ့ဒါ၄ကိုကြတော့တို့ကကျွန်တော် mass treatment ခေါ်တာပေါ့ဒုတယ်လိုက်ပေါ့ရေကာဏတနည်းကိုပန်းချီပြီးတော့ရေတွေကိုမောင်းချရဲ irrigation လုပ်တာပေါ့လေနဲ့တွေ့တယ်ဟိုနေနဲ့တွေ့တယ်ပြီးတော့ဟိုသဲဒီတွေကိုဖြတ်တယ်ကြောက်စပစ်ဒီတွေကိုပြတ်တယ်အဲ့ဒီကနေမှရေတီအောင်ပတ်အောင်လုပ်တယ်ပေါ့ရဲ့အဲ့တော့ဘာဖြစ်လာလဲဆိုတော့ potable water ပေါ့ပေါက်300တိတော်တဲ့အနေအထားမှာရှိတဲ့ရေမျိုးတော့ရနိုင်တယ်ပေါ့ဒါမျိုးဒီလိုအပ်တဲ့အနေအထားကတော့ရန်ကုန်တမြို့လုံးမှာရှိတဲ့လူတွေအကုန်လုံးကိုပြီးနေတော့ကြတော့သူတို့နေရာခွဲခွဲပြီးလောက်ကြအောင်ပေါ့တနေရာတဲ့ဒီစုတွေကနေတော့မှမလုံနိုင်ဘူးဘာလို့လဲဆိုတော့စီပင်မှာကိုပဲစီပင်ကြီးကိုဖြည့်ပြီးဖို့အတွက်စက်ရည်တွေကစီပင်ကိုယ်တိုင်းကတူးကြတယ်ကို645လင်းရှိအဲ့ဒီကနေကိုသူကတနည်းကိုရေကန်လန်တန်းတရာကျော်ထုတ်နော်အဲ့ဒီမှာစက်ရည်လို့ယုံနေပြီးတာကြီးမပါသေးဘူးနော်ပုံကလေးကထုတ်တာဆိုလို့ရှိရင်တနည်းကိုအဲ့ဒီကအများကြီးတက်တက်ကိုပဲရေကန်လန်50 60ကျော်ထုတ်တော့တယ်ဒီတနည်းကိုအဲ့တော့ထုတ်တဲ့နှုန်းကတော့မိတူကညားရတာပေါ့နော်ဒီမီရောကြီးအခုနဒိုကီမီယိုတဲ့ပြီးတဲ့မိကုန်းကိုပြောဖို့တည်းကြတော့တော်တော်လေးကိုပြည်ညာရဆိုင်ရနဲ့မီရောကြီးစီမံခန့်ခွဲမှုပေါ့ဗျာပြည်ညာရဆိုင်ရစီမံခန့်ခွဲမှုနဲ့တွဲချက်မှုတွေကိုတည်တည်ချာချာဒီစီမံကိန်းပုံစံနဲ့လုံးမှသိရမှာဗျာ
မီရောကြီးကဒီလောက်အရေးပါတာကိုလူတွေသိအောင်ပေါ့နော်ဘယ်လိုလုပ်ပေးရမလဲဆရာဘယ်လိုပညာပေးလို့လုပ်ရမလဲဟုတ်ကဲ့
လူတွေသိအောင်မီရောကြီးကိုထိနေသိင်းထုတ်ပါအိမ်မှာရည်တွင်းရှိတယ်ဆိုရင်ကိုယ့်အိမ်ရဲ့ရည်တွင်းကိုတစ်နှစ်တစ်ခါရည်ဆန်းမှာရည်ဆန်းတက်စီစီပါအကြမ်းမြင့်အနည်းဆုံး pH ဆန်းမှာကလိုရိုက်ဆန်းမှာရည်ငံဘယ်လောက်ပါပါလဲ TDS total dissolved solids ဆိုတဲ့ရည်ထဲမှာပါဝင်နေတဲ့ dissolved ပြောင်းဝင်မှုနှုန်းအားလုံးရဲ့ပမာဏဘယ်လောက်ရှိလဲသိအောင်ဆန်းသက်ထားပါနောက်တကဟိုရည်စည်းလားရည်သွက်လား hardness ကိုဆန်းပါနော်တန်တက်ဘယ်လောက်ပါတယ်မပါဘူးလေ manganese ပါလားမပါဘူးလားဓာရီတွေကိုစံတပ်ပါနောက်တခါအကြမ်းမြင်ဒီမြေအောက်ရေရဲ့တောက်300တင့်တော်တဲ့အဆင့် the ratio standard ပေါ့ကျွန်တော်ကကျမ်းမာရေးဖွဲ့သတ်မှတ်ထားတဲ့အဆင့်တင်တာရေအခုဆိုရင်မြန်မာကျမ်းမာရေးဌာနကနေလည်းသတ်မှတ်ထားတဲ့အဆင့်တန်းထွက်နေပါပြီဒါမျိုးလူမှုလက်ထက်ကိုတော့ကြည့်အောင်နေသေးတယ်ပေါ့မရှိသေးဘူ
းအဲ့လိုလူတွေများများသိလာအောင်ဘယ်လိုလုပ်အောင်လဲဆရာ
အဲ့လိုပြောဖို့တဲ့ဌာနဆိုင်ရာတွေဒီလုပ်ငန်းကိုလည်ပတ်နေတဲ့ပညာရှင်တွေကပြောရမယ်တွင်းတူသမားကသူကတွင်းမဲ့တူပေးတာဒီထွေရင်ပြီပြီပစံဆိုပြီးတော့ရေတွင်းထားခဲ့တယ်ကိုတွင်းကိုကိုထင်ပြီအဲ့တော့တွင်းပိုင်ရှင်ညော့ရည်သုံးတဲ့လူကခုနကကျွန်တော်ပြောသလိုကိုရေတွင်းကိုကုကျူးဆိုင်ရေတွင်းနားမှာ toxic အဆိပ်တောက်ဖြစ်စီမဲ့ရေတွေဆက်ပြားရေရာစားစိတ်မုန်ကောင်းတတိထားနော်ကိုရေဒီနေ့ဘယ်လောက်ထုတ်သွင်းလဲပါလဲတတိထားနည်းနည်းလေးတစင်းမြင်ပြီးနားလေးတယ်ဆိုရင်စတူးရကတွင်းသမားကိုဒီတွင်းရဲ့မှတ်တမ်းယူခိုင်းဒီဘယ်လောက်တူးလဲတွင်းကျဲဘယ်လောက်လဲလီလမာလာလည်းမလာချောလမလာအနေပြီးတူတာအနေပြီးတူလေပြီးမြာလာတရာလာသုံးလာလာရေပိုက်ဇကာရေစီရေဝင်တဲ့ဇကာချထားတာဘယ်နှပြီလဲဟိုရေဝင်တဲ့ဇကာအထူးကဘယ်နဲ့လက်မဆယ်လက်မဟိုဆယ်ပြီလား15ပြီလားဒါဒီကိုကွာတိချဖို့အတွက်ကိုတွင်သမားတွေရှိမှာမှတ်တမ်းမှရတောင်းအောင်မယ်ကျွန်တော်လုံတော့တော့အဲ့လိုလုပ်ခဲ့တယ်အခုကတွင်သမားတွေကြတော့အဲ့လောက်ကိုမလုပ်ကြဘူးပြမလုပ်တော့ဘဘုတ်ဘူးဖြစ်နေတာပေါ့ဒီတော့တုံးဆွေးတဲ့လူကိုဘယ်လိုလုပ်ပညာပေးမလဲဆိုတော့ဒီမှာကျွန်တော်ပြောသလိုပဲဟိုနားလေတဲ့လူတွေပညာရှင်တွေဒီလုပ်ငန်းမှာလုပ်နေတဲ့ဇလဗူရင်းပညာရှင်များတွေပါဝင်ပြီးတော့မှပညာပေးသေးတယ်လို့ရမယ်အစားပြုရမယ်အဲဒီကလေးတွေကြောင်းနေရက်ွက်တရားနေလို့ပြီးတော့မှသူတို့နားလည်နေရမယ်အင်္ဂလိပ်လိုပြောရင်တော့မီအော့ကြီးဆို invisible ပဲ visible ဖြစ်အောင်ဒီမှာကျွန်တော်ပြောသလိုလုပ်ပြရမယ်ဒါမှသူတို့ကသိလာပြီဟာဒါဆိုတို့ရဲ့အရေးကြီးတာပါလားအဲ့ဒါကိုယ်အိမ်ရဲ့ဒီတွင်သားမှာဘေးအိမ်ကနေပြီးတော့သူပါလုပ်လေကိုယ့်အိမ်ကတော့မျက်နှာစာမှာရည်ရင်တူးကြတယ်နောက်တိမ်ကြီးနောက်ပွေးပြင်းနေသူကအင်တာချင်းတူးနေကို ကိုရည်ရွယ်မှာကြားလာရင်ထိခိုက်နိုင်တယ်လေအဲ့ဒါဆိုရင်ကိုကသိထားအောင်နည်းနည်းလေးကြိုတင်ပြင်ဆင်မှုတွေလုပ်တင်လာခြင်းလုပ်အောင်ပေါ့သူ့ကိုသွားပြီးတော့ကွန်ပလိန်လို့တော့မရဘူးဒါလို့လည်းဥပဒေမှမရှိဘူးလေကျွန်တော်ပုံမှန်ကမပြောရည်ဥပဒေကအခုမှလုပ်တုံးတိုင်းတုံးဆိုတော့ပုံမှန်ကရည်ရွယ်တူချင်တာတူထုတ်ချင်တာထုတ်အဲ့လိုမျိုးလူတိုင်းလည်းရှိနေတာ哦အဲ့တော့ခုနတုံးတဲ့လူတွေတွင်းတဲ့လူတွေကိုဒီလိုမျိုးတွေလုပ်တတ်အောင်အသိဉာဏ်တွေလုပ်ပြရမယ်
ဒါရန်ကုန်နဲ့ပတ်သက်ပြီ
းရန်ကုန်နဲ့ပေါ့ရန်ကုန်ကနေတော့အတူတူပဲမန္တလေးဆိုပူဆိုးသေးတယ
်မြန်မာနိုင်ငံတဝန်းလုံးမှာတတိထားမှာပေါ့နော်အကုန်လုံးတည်
တယ်ဒါပေါ့တတိထားတယ်လူတွေကဘာလို့တတိနေထားလဲဆိုတော့မြို့ရည်ရန်မြန်မာမမြင်ရတော့ညီနဲ့ဒီတောင်မှအမတ်တမဲတစ်ခါနေနေတာပဲဟိုချောင်းနေမြောင်းနေတယ်မှာတော့စစ်ကြီးဝင်လာတယ်ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့ဟို SG ဇူးတွေရမားချောင်းနေကြတယ်ချင်းနေနေဝင်နေ ERD ရဲ့တက်ဆက်စီးတယ်အဲ့ဒီမှာမှဂျီတွေရောင်ပြောင်းလာတော့မှတည်တယ်ဒါတောင်မြေပေါ်ကြီးက visible နော်မြေရောကြီးက invisible မမြင်နိုင်တဲ့ဂျီဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲဘယ်လိုလုပ်ထိန်းသိမ်းမလဲဆိုတာသုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုတာတွေတွေ့ခဲ့မှုတွေ
ဥမြင့်သိရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေနောက်တစ်ပတ်မှာတွင်ပြန်ဆင်ကြအောင်ပ
ါဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်တောက်ကြညအတွက်ပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-232-999 လေးကိုဆက်သွင်းနိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အစီအစဉ်နဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လီဦးကတက်လှည့်ကြီးညာပေးပါမယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကနာမည်ကျော်လန်ဒန်ဒရာနီလူထုတော်များဓာတ်နဲ့ထိုးတက်ခဲ့ခံရပြီးအမျိုးသားတူကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်ရနေရာနီးတနက်တနေ့ကြားခဲ့ရတဲ့အကြောင်းကိုရန်တွေ့မြင်ခဲ့ရသူတွေပြောခဲ့ကြသလို Sky News သတင်းဌာနကတော့တက်ခဲ့သူဖြစ်တန်ရရှိသူကိုရဲတွေကပြစ်ကတ်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့အခင်းဖြစ်ခဲ့ရတဲ့ပတ်သက်လို့အဆက်မပြတ်သတင်းတွေရရှိနေတဲ့အကြောင်းနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့ပါတယ်။အခုအခင်းဖြစ်ခဲ့တဲ့လန်ဒန်တံတားမှာ2019ဇွန်လတုန်းကလည်း IS အစ္စလာမ်အစိုးရအဖွဲ့ကိုထောက်ခံသူတွေကကားနဲ့တင်းဝင်တိုက်ပြီးတိုက်ခိုက်ခဲ့မှုကြောင့်လူနုသေဆုံးခဲ့လို့အနီးအနားစစ်တပ်ကလည်းလူတွေကိုဓားနဲ့ထိုးတိုက်ခိုက်ခဲ့မှုပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအကြီးအကျယ်ကြုံနေရတဲ့အီရတ်နိုင်ငံမှာဝန်ကြီးချုပ်အဒဲအဗ်ဒူမာကတီရာဂူကနှုတ်ထွက်မဲ့ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။လူငယ်ရေးတပ်ဖွဲ့ရဲ့လက်ချက်နဲ့လူပေါင်း40ကျော်သေဆုံးခဲ့ပြီးနောက်တရက်မှာပဲတွတ်တော်မှာနှုတ်ထွက်စာတင်တော့မဲ့ကြောင်းဝန်ကြီးချုပ်ကကြေညာလိုက်တာပါ။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိရရဆောင်ဖို့ဖိအားပေးတဲ့အနေနဲ့နောက်တစ်ချိန်နိုင်ငံကတောင်းဆိုဆန္ဒပြပွဲတွေဒီကနေ့ပဲဩစတြေးလျနိုင်ငံဆစ်နီမြို့မှာစတင်လိုက်ပါတယ်။ဩစတြေးလျဆိုအနေနဲ့ကြောင်မီးသွေးရေနံနဲ့သဘာဝတဝန်တူဖို့ရေးစီမံခန့်တွေမလုပ်အောင်တောင်းဆိုတဲ့အနေနဲ့ရန်နဲ့ချီရဲ့ဆန္ဒပြသူတွေနယူးဆော့သွေးပြည်နယ်က Liberal Party ရုံးချုပ်မှာစုဝေးဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုမနေ့ကကျေးဇူးတော်နဲ့အားလိုက်ခြင်းမှာပဲသမ္မတထွန်နယ်ထွန်းရုပ်တရက်သွားရောက်တွေ့ဆုံပါတယ်။အမေရိကန်ဆွေကတာလီဘန်သဘုံတွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာသဘုံတွေဘက်ကအပြစ်ခတ်ရဆဲဖို့လိုလားနေရဆိုတာတွေကိုလည်းခီးစဉ်တွေမှာပြောဆိုခဲ့တာပါ။ဆက်ရှင်းနေကြအာဖဂန်စစ်ပွဲဆုံးသတ်နိုင်မဲ့သဘောတူညီချက်တည်းရခိုင်နိုင်တီဖြစ်ခဲ့ပြီးမှအမေရိကန်နဲ့တာလီဘန်တို့ကြားတင်းလောက်ဆွေးနွေးမှုတွေရုပ်တရက်ရဆဲဆိုင်ပြီးသုံးလမဖြစ်ခင်မှာပဲခီးထွက်ခဲ့တာလည်းဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုကောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uduku ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိချိန်ပြန်ပြီးထုတ်လင်းပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လင်းပေးမယ် VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်ချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.